အီရန်နိုင်ငံအစိုးရတပ်ဖွဲ့တွေဟာတင်းလာနေကကတ်လူမျိုးစုကိုပိုင်အုပ်ချုပ်ခွင့်ရဒေသကခေတ်ကုတ်မြို့ကိုဝင်ရောက်စီးနင်းပြီးပြည်နယ်အုပ်ချုပ်ရေးမှူးရဲ့ရုံးတပ်စခန်းနေနဲ့ရေနံတွင်းတွေကိုသိမ်းပစ်လိုက်ပါတယ်။အမေရိကန်စစ်တပ်ကတင်းနှံပို့ချပေးထားတဲ့အီရန်တပ်ဖွဲ့တွေဟာဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီရဲ့ညွှန်ကြားချက်အရမြောက်ပိုင်းမြို့ကိုလျင်မြန်စွာသိမ်းပစ်လိုက်နိုင်ပြီးကတ်လူမျိုးစုတွေရဲ့အလံနေရာမှာအီရန်အလံကိုလွှင့်ထူခဲ့ကြပါတယ်။ပြခဲ့တဲ့လအတွင်းအီရန်အစိုးရကတရားမဝင်တဲ့လုပ်ရလို့သတ်မှတ်ထားတဲ့ကတ်လူမျိုးစုတွေအနေနဲ့တရားနိုင်ငံထူထောင်ရေးဒုတိယဆန္ဒခံရေးဝယ်ပြုလုပ်ပြီးမှအီရန်တပ်ဖွဲ့တွေကကတ်လူမျိုးစုဒေသတွေကိုစတင်တိုက်ခိုက်ပြီးတရက်အကြာမှာပဲအခုလိုသိမ်းပိုက်လိုက်နေတာဖြစ်ပါတယ်။သူတို့ရဲ့ထိုးစစ်တွေပေါ်အများအားဖြင့်ခုခံတိုက်ခိုက်မှုနဲ့ရင်မဆန်ခဲ့ရဘူးလို့အီရန်အစိုးရကပြောပါတယ်။ကတ်လူမျိုးစုတွေပေါ်စစ်ဆင်ခဲ့တဲ့အတွက်အီရန်အစိုးရအနေနဲ့ကြီးမားစွာပေးဆပ်ရလိမ့်မယ်လို့လည်းကတ်လူမျိုးစုတပ်ဖွဲ့တွေကပြောပါတယ်။